အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတ္တာတုဆရာခန္ဓာဆိုတဲ့အစီအစဉ်လေးကနေပြီးတော့တောတရှင်ပရိသတ်အပေါင်းကိုကျူးစွနှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ကိုနားထောင်ပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ကလေးမှာတော့ယနေ့ခေတ်လူငယ်လူရွယ်ရဲ့ဘဝတတ်တာအတွက်ခွန်အားဖြစ်စေမယ့်အကြောင်းအရာလေးတွေအတူယူသုံးသပ်စရာကောင်းတဲ့အကြောင်းအရာလေးတွေကိုကျူးစားပြီးတော့စီစဉ်တင်ဆက်ပေးလျက်ရှိပါတယ်ပြီးခဲ့တဲ့အပတ်များတော့ကလည်းလူငယ်လူရွယ်ရဲ့ဘဝအတ္တတာမှာဘလို့စိတ်ထားမျိုးနဲ့မိမိတို့ရဲ့ဘဝအတ္တတာရဲ့လုပ်ငန်းဆောင်တာတွေကိုလောက်ကင်အသက်ရှင်သွားတင်နေဆိုတာကိုအကြံဉာဏ်သဘောမျိုးကျွန်တော်တို့ဆွေးနွေးခဲ့တာရှိပါတယ်ဒီတစ်ပတ်မှာလည်းပဲလောကကြီးထဲမှာနေထိုင်ကြတဲ့ကျွန်တော်တို့ရဲ့ဘဝအတ္တတာတွေနဲ့လောကကြီးရဲ့အထက်မှာဖြစ်ပြနေတဲ့အဖြစ်အပျက်တွေဘလို့ပတ်သက်ဆက်နွယ်မှုတွေရှိလဲကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေဟာဘလိုမျိုးဖြစ်တည်နေဆိုတဲ့အကြောင်းကိုဆက်လက်ပြီးတော့တင်ပြပြသွားမှာဖြစ်ပါတယ်ကျွန်တော်တို့ကလောကထဲမှာအသက်ရှင်နေထိုင်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တူးတဲ့နေထိုင်ရတဲ့ကဘာမဟုတ်ပါဘူးကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာကျွန်တော်တို့အလုပ်လုပ်နေတဲ့အတိုင်းဝိုင်းအတွင်းမှာကျွန်တော်တို့ရဲ့တိုင်းပြည်ထဲမှာကုံကုံပြောရမစင်ကျွန်တော်တို့ကဘာထဲမှာအသက်ရှင်နေရတာအစကျွန်တော်တို့ကလူပေါင်းမြောင်များစွာနဲ့နေ့စဉ်ရင်ဆိုင်ကြုံတွေ့ပြီးတော့သွာလာလောက်ကင်နေရတဲ့သဘောတရားတွေအများကြီးရှိပါတယ်အဲ့တော့တစ်ခါကြားလို့ရှင်အဖွဲ့အစည်းရဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တယောက်တည်းရဲ့လှုပ်ဆောင်နိုင်မှုစွမ်းအားကျွန်တော်တို့တယောက်တည်းခံယူချက်နဲ့လေဖွဲ့စည်းတစ်ခုအတိုင်းဝိုင်းကြီးတစ်ခုလုံးပြောင်းလဲသွားအောင်လို့ကျွန်တော်တို့မစွမ်းဆောင်နိုင်ကြပါဘူးစွမ်းဆောင်မှုလည်းခက်ခဲမှုတွေရှိပါတယ်ဒါကြောင့်မလို့ဒီနေ့ကဘာပေါ်မှာဆိုလို့ရှိရင်လေလူတွေရဲ့တံပိုးကိုတတ်မှတ်တဲ့အခါမှာလူတယောက်ကသူဘလိုမျိုးသဘောထားလဲလူများကတော့ကိုယ့်နဲ့ကိုယ့်ရဲ့အပေါ်မှာကိုယ်သဘောထားတဲ့လူမျိုးပဲကိုယ့်ပတ်ဝန်းကျင်မှာရှိနေတဲ့အတိုင်းအဝိုင်းလူမိသားစုအသက်အိုးအိမ်စီးစိမ်တွေပေါ်မှာသူဘလိုတံပိုးထားသလဲဆိုတဲ့တံပိုးတွေနဲ့တွက်ချက်ပြီးတော့ဆန်းစစ်လေးရှိကြပါတယ်ဒါကြောင့်မလို့ဒီနေ့နုပြတ္တတာအတုဇာကဏ္ဍရဲ့အစီအစဉ်ကိုနားထောင်နေကြလူငယ်လူရွယ်တွေကိုကျွန်တော်ဒီချက်လေးကိုသတိပေးချင်ပါတယ်ကျွန်တော်တို့ရဲ့တံပိုးဆိုတာကျွန်တော်တို့တတ်မှတ်တဲ့ကျွန်တော်တို့ပြောဆိုတဲ့စကားကျွန်တော်တို့လုပ်ကိုင်တဲ့အလုပ်နဲ့ကျွန်တော်တို့ပါဝင်ပတ်သက်မှုရဲ့အကြောင်းတရားတွေပေါ်မှာအများကြီးသက်ဆိုင်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရသတိကြီးစွာထားပြီးတော့ကျွန်တော်တို့ရဲ့အသက်တာမှာအသက်ရှင်သန်သွားဖို့ရန်အတွက်လိုအပ်လာပါတယ်ဥပမာအားဖြင့်ကဘာမှာဆိုလို့ရှိရင်အင်မတန်နာမည်ကြီးတဲ့ပုဂ္ဂိုလ်တစ်ယောက်ရှိပါတယ်ကျွန်တော်တို့အာရှတိုက်ရဲ့အင်မတန်ဂုဏ်ယူစရာကောင်းတဲ့ပုဂ္ဂိုလ်တစ်ယောက်လည်းဖြစ်ပါတယ်အဲ့တော့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်လို့ခေါ်ရနော်မဟာတမဂန္ဒီဒီပုဂ္ဂိုလ်ကြီးကသူ့ရဲ့မိသားစုနော်သူ့ရဲ့သားသမီးတွေတူတူမှအတွက်မဟုတ်ဘဲနဲ့အိန္ဒိယနိုင်ငံတော်နိုင်ငံကြီးလုံးမှာပေါ့နော်ရှိနေတဲ့လူတွေအားလုံးလွတ်လပ်ရေးရဖို့ရန်အတွက်ဆွမ်းဆန်းတမန်ပါဝင်ခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်အိန္ဒိယနိုင်ငံအင်တန်ပရိပခများပါအထူးသဖြင့်ဒီဟိန္ဒူလူမျိုးတွေနဲ့ဒီမွတ်စလင်ဘာသာဝင်ကိုကိုးကွယ်ကြတဲ့လူမျိုးတွေဆိုပြီးရောနော်လွတ်လပ်ရေးမရခင်ကအဲ့ဒီအုပ်စုကြီးနှစ်စုဟာအင်မတန်မှအားကောင်းပြီးတော့အင်မတန်ကြီးမားတဲ့ပရိပခေါဖြစ်ပေါ်စေခဲ့တဲ့လူမျိုးစုကြီးနှစ်စုကအိန္ဒိယနိုင်ငံတွင်းမှာရှိတယ်။ဆိုတော့အဲ့ဒီလူမျိုးစုနှစ်စုကိုတခါစာတာဖြစ်သောအဲ့ဒီလူမျိုးစုနှစ်စုကိုအချင်းချင်းပရိပခါရေမဖြစ်အောင်မိမိရဲ့အကျိုးကိုစွန့်ပြီးတဲ့အခါမှာငြင်းချမ်းရေးကိုဖော်ဆောင်ခဲ့တဲ့သူဟာမဟာတမဂန္ဒီဖြစ်ပါတယ်။ဒါကြောင့်မို့သူ့ရဲ့ဟိုလှုပ်ဆောင်ချက်ကိုဒီနေ့ကဘာအလေးအမြတ်ပြုလျက်ရှိပါတယ်။မဟာတမဂန္ဒီရဲ့လှုပ်ဆောင်ချက်ဟာသူ့ရဲ့ပတ်ဝန်းကျင်သူ့ရဲ့အတိုင်းသူပြည်သားသူ့အကျိုးတော့မဟုတ်ဘဲနဲ့သူဟာလှုပ်ဆောင်ခဲ့တဲ့အတွက်ကြောင့်သူ့ရဲ့အကျိုးတက်ရောက်မှုအတိုင်းဒါအင်မတန်ကြီးတယ်။ကဘာမှာတော့မှ moral norm လို့ခေါ်တယ်နော်။စိတ်နှလုံးသားစံထားရာအဖြစ်ကျင့်ဝတ်တွေနဲ့ပတ်သက်ပြီးနော်စိတ်နှလုံးသားစံထားရာအဖြစ်ဒီဂန္ဒီရဲ့ပြောတဲ့စကားဂန္ဒီရဲ့လှုပ်ဆောင်မှုတွေကိုစံနှုန်းအဖြစ်သတ်မှတ်ပြီးတော့လူတွေကလေးစားလိုက်နာနေကြတယ်ဆိုတာယနေ့ထိတိုင်သက်တည်ဖြစ်ပါတယ်။ဂန္ဒီဆိုတဲ့လူတယောက်ဟာသူ့မိသားစုနဲ့သူဘွားကောင်းစားဖို့အတွက်ပဲသူအသက်ရှင်ခဲ့မယ်ဆိုလို့ရှိရင်တော့ဒီနေ့ကဘာကြီးမှာဘာလှိုင်းကြရမှာထားစီအကြောင်းမရှိပါဘူး။ဒါပေမဲ့ဒီဂန္ဒီကြီးကသူ့ရဲ့မိသားစုအတွက်မဟုတ်ဘဲနဲ့သူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေအတွက်သူ့ရဲ့တိုင်းပြည်မှာရှိနေတဲ့လူတွေအတွက်သူ့ရဲ့အသက်ကိုယ်တော်မှာဦးစားမပေးဘဲနဲ့ကြိုးစားပြီးတော့လှုပ်ခဲ့တဲ့အကောင့်ထဲပေါ်ခဲ့တဲ့ကြင့်ကြံပြုမှုကြတဲ့အတွက်ကြောင့်မလို့ကဘာကဒီနေ့ဂန္ဒီကြီးဆိုပြီးတော့သူ့ကိုလေးစားမှုဟာပေါ်ပေါက်လာရတယ်သူ့ကိုလေးစားပြီးတော့အသက်ရှင်နေရတယ်သူ့ကိုအတုယူပြီးတော့အသက်ရှင်နေရသူ့ကိုအတုယူပြီးတော့တွင်တင်မှုတွေကိုကဘာပေါ်မှာယနေ့ထိတိုင်အောင်ပြုနေရတယ်ဆိုတာသဘောပေါက်နားလည်မြင်တွေ့လို့ရပါတယ်အဲ့ဒါဘာကိုဖော်ပြနေလဲဆိုတော့ ကိုကမလုတ်တော်လဲပဲတစုံတယောက်တော့သူကအနစ်နာခံလုဆောင်တဲ့အတွက်တခြားသောသူတွေဟာလည်းအကျိုးကျေးဇူးကိုခံစားရတယ်ဆိုတော့ကျွန်တော်တို့လက်ခံသဘောပေါက်လို့ရတယ်အနေအထားဖြစ်ပါတယ်။ပြန်ပြီးတော့ကျွန်တော်တို့စဉ်းစားကြည့်အောင်နော်။ကျွန်တော်တို့ဗမာလူမျိုးမှာဆိုလို့ရှိရင်လည်းနော်အင်မတန်မှနာမည်ကြီးတဲ့ဟိုစာပိုက်တပုတ်ရှင်နော်သူတယောက်ကောင်းမှုရောက်ဖို့အတွက်သူတယောက်မှာပြက်လင်တာဓမ္မတာဒီဆိုတော ဒီလူလည်းရဲ့အရာသာကိုခံစားရပါတယ်။အဲ့ဒီလိုပဲသခင်ယေရှုခရစ်တော်ဖခင်ရဲ့လဝါကားတိုင်ပေါ်မှာသူ့ကိုယ်သူစွန့်လို့ပူဇော်ခြင်းရဲ့အကျိုးရလက်အားဖြင့်ကဘာပေါ်မှာရှိနေကြကုန်သောဝိနည်းသတ္တဝါအပေါင်းတို့သည်ကယ်တင်ခြင်းတည်းဟူသောနောင်တမလွန်အရေးစိတ်အေးခြင်းကောင်းကျိုးချမ်းသာကိုခံစားရနိုင်တယ်လို့တမန်ကျမ်းစာကနေပြီးတော့ဖော်ပြပါတယ်။ခရိယန်တို့ဟာသခင်ယေရှုခရစ်တော်ဖခင်ကိုမိမိတို့ရဲ့အသက်တာကယ်တင်ပိုင်ရှင်အဖြစ်ယုံကြည်စိတ်ကကိုးကွယ်ကြပါတယ်။အဲ့ဒီရဲ့အကျိုးရလဒ်ကတော့အဲ့ဒီဖခင်ကသူ့ကိုယ်သူစွန့်လွတ်ပူဇော်အနစ်နာခံဆုံးရှုံးခံခြင်းအဖြစ်ကျွန်တော်တို့တွေဟာနောင်တမလွန်မှာကောင်းရာသူကိတကိုကျွန်တော်တို့ရဲ့ကိုယ်ပိုင်ကုသိုလ်မဟုတ်ဘဲနဲ့သခင်ယေရှုခရစ်တော်ဖခင်လဝါကားတိုင်ပေါ်မှာပြုတော်မူသောကုသိုလ်တော်အဖြစ်ခံစားရပါတယ်လို့ယုံကြည်တတ်ဝင်ကြပါတယ်ဒါကြောင့်မလို့နုပြတ္တာတုဇာကဏ္ဍကိုနားထောင်နေကြတဲ့လူငယ်လူရဲ့အရောက်စီတိုင်းကိုလည်းဒီသတင်းကောင်းလေးကိုကျွန်တော်ပေးလိုက်ချင်ပါတယ်မိမိတို့ရဲ့ဘဝအတ္တမှာလောကထဲမှာနေရတဲ့အချိန်ကာလနော်အကောင်းဆုံးမိမိတို့ရဲ့ဘဝအတ္တရဲ့အကျိုးကိုတည်ဆောက်နိုင်တယ်လို့နောင်တမလို့မှာမိမိတို့ရဲ့ဘဝအတ္တရင်လေးနေတယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်လည်းအာဟုသူတရားရဲ့နော်မှာနစ်နေလို့ကြိုးစားပြီးယုံထွက်လို့မရတော့ဘူးဆိုလို့ရှိရင်လူတစ်ယောက်ရဲ့အနစ်နာခံဆွတ်လွတ်ခံခြင်းအဖြစ်ကောင်းရာသူကိတာကိုလားနိုင်တဲ့အခွင့်အရေးကိုတတိယလိုက်ပါသခင်ရှုခရစ်တော်ဖခင်ကသူ့ကိုယ်သူအနစ်နာခံဆုံးရှုံးခံလျက်ကျွန်တော်တို့အယောက်စီတိုင်းအတွက်ကောင်းရာသူကိတာကိုလားနိုင်တဲ့ နောင်တမလွန်ရေးစိတ်အေးနိုင်တဲ့လောကုတ်တရားချမ်းသာကိုခံစားနိုင်တဲ့အခွင့်အရေးကိုပေးဆွနေပြီဖြစ်ပါကြောင်းဒီနေရာကနေပြီးကြင်ညာပေါင်းခတ်လိုက်ချင်ပါတယ်။ဒါကြောင့်မလို့နုပြတ္တတာတုဇာကဏ္ဍအစီအစဉ်ကိုနားဆင်နေကြတဲ့လူငယ်လူရွယ်ရောက်စီတိုင်းရဲ့ဘဝအသက်တာမှာလဲလောကီလောကုတ်တရားနှစ်ဖြာသောအကျိုးကိုခံစားလျက်မိမိတို့ရဲ့အသက်တာမှာပျော်ရွှင်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းအလုံးစုံသောကောင်းကြီးမင်္ဂလာများကိုခံစားရနိုင်ကြပါစေလို့ဆုတောင်းမြတ်တာပို့တာရင်းနဲ့ပဲကျွန်တော်တို့ရဲ့အစီအစဉ်လေးကိုဒီမှာပဲခਿੱတရနာခွင့်ပြုပါရှေ့လာမယ့်ပတ်များမှာလည်းကျွန်တော်တို့ရဲ့အစီအစဉ်လေးများကိုဆက်လက်ပြီးတော့ဆောင်မြောနားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ပဲအစီအစဉ်ကိုညီကုန်းချုပ်ပြစီကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေဇဖြစ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါ